2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican Party သမ္မတလောင်းယှဉ်ပြိုင်ပွဲမှာယခင်သမ္မတဟောင်း Trump ကဝင်ရောက်ယှဉ်ပြိုင်မယ်လို့အင်္ဂါနေ့မနေ့ကကြေညာလိုက်ပါတယ်။ခါတာကြီးကျယ်တဲ့မဟာအမေရိကကိုထပ်မံထူထောင်ဖို့အခုလိုသမ္မတရွေးကောက်ပွဲဝင်တာဖြစ်တယ်လို့ Mr. Trump ကဆိုပါတယ်။သူချစ်သိမ့်ဖွယ်မူဝါဒတွေကိုလည်းပြောသွားခဲ့မှာရတဖွဲ့တွေနဲ့ပုံပြီးလုံခြုံရေးရယူဖို့ကြိုတင်မဲတွေကိုဖျက်ပြီးမဲမြန်မြန်ရေးတွက်တဲ့ရွေးကောက်ပွဲစနစ်အဖြစ်ပြုပြင်ပြောင်းလဲဖို့လူဝင်မှုကြီးကြရေးကိုပုံပြီးတင်းကျပ်ဖို့တမျိုးကြအစင်လာလူမှုရေးဥပဒေတွေပို့ပြီးချမှတ်ဖို့နဲ့စည်ရေးဘတ်ဂျက်ကိုပို့သုံးဖို့ဆိုတဲ့မူဝါဒတွေပါဝင်ကြပါတယ်။သုံးသပ်သူတွေကတော့ Mr. Trump မှာစိန်ခေါ်ချက်ကြီးနှစ်ချက်ရှိတယ်လို့ဆိုကြပါတယ်။ပထမတစ်ခုကတော့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis ရဲ့စိန်ခေါ်ချက်ဖြစ်ပါတယ်။ Ron DeSantis က Florida ပြည်နယ်ကဒီမိုကရက်ကိုမဲပေးနေကြခရိုင်တွေသူ့ကိုမဲပေးလာအောင်ပြောင်းလဲပြစ်နိုင်ခဲ့လို့ Florida ပြည်နယ်ဟာဘယ်ပါတီကနိုင်မယ်မပြောနိုင်တဲ့ပြည်နယ်အဖြစ်ကနေRepublican Party ရဲ့ပြည်내ဖြစ်ပြောင်းလဲပြစ်နိုင်ခဲ့တဲ့ပြည်내အုပ်ချုပ်ရေးမှူးဖြစ်ပါတယ်။သူ့မူဝါဒတွေကလည်း Mr. Trump ရဲ့မူဝါဒတွေအတိုင်းဖြစ်ပေမဲ့သူကပုံပြီးရရော့ပျော့ပြောင်းလူဆန်တယ်လို့သုံးသပ်သူတွေကပြောကြပါတယ်။ဒုတိယစိန်ခေါ်ချက်ကတော့မဲပေးသူတွေက Mr. Trump ရဲ့လုပ်ကိုင်မှုတွေကိုပြီးခဲ့တဲ့သက်သမ်းမှာသိကြပြီးသူတို့စိတ်ပြောင်းကြပါမလားဆိုတာပါပဲ။ Mr. Trump ကိုထောက်ခံမလားလို့သူ့ရဲ့ဒုတိယသမ္မတ Mr. Mike Pence ကို ABC သတင်းဌာနရဲ့ World News Tonight Interview မှာမေးတဲ့အခါမှာတော့အနာဂတ်မှာတားတဲ့ပိုကောင်းတဲ့ရွေးချယ်ရမယ့်သူတွေရှိပါတယ်လို့ဖြေကြားသွားခဲ့ပါတယ်။သတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်ကိုမေးတဲ့အခါမှာတော့ Mr. Trump နဲ့ Mr. DeSantis တို့နှစ်ယောက်တယောက်ကိုတယောက်ထိုးနှက်ကြမှာကြည့်လို့ကောင်းမယ်လို့ပြောသွားပါတယ်ခင်ဗျာ။